ရှေ့လာမဲ့သတင်းပတ်အတွင်းမှာစတင်တော့မယ်။အမေရိကန်ပြည်ထောင်စုနဲ့ထိုင်းနိုင်ငံတို့နှစ်စဉ်ပူးတွဲပြီးတော့ပြုလုပ်တဲ့ရွှေမြွေဟောက်စစ်စင်ရေးလေ့ကျင့်မှုအစီအစဉ်မှာမြန်မာစစ်တပ်ပူးပေါင်းပါဝင်မှာကိုအမေရိကန်လွှတ်တော်အမတ်တွေကပြင်းပြင်းထန်ထန်ကန့်ကွက်လိုက်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာလူခွင့်ရေးချိုးဖောက်မှုတွေကိုကြဲကြဲပြန့်ပြန့်ကျူးလွန်ခဲ့တဲ့မြန်မာစစ်တပ်ကိုအမေရိကန်နဲ့ထိုင်းအစိုးရတွေကဒေသတွင်းစစ်ရေးလေ့ကျင့်မှုအတွက်ဖိတ်ခေါ်တာဟာမှန်ကန်တဲ့လုပ်ရမဟုတ်တဲ့အကြောင်းHRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးကလည်းဝေဖန်လိုက်ပါတယ်အကြောင်းစုံကိုမတ်အင်ဂျင်နီယာကပြောပြပေးပါလိမ့်မယ်ခင်ဗျာ
ဖေဖော်ဝါရီလ23ရက်နေ့ထိုင်းနိုင်ငံမှာစတင်မဲ့ရွှေမွေဟောက်စစ်စင်ရေးဟာအမေရိကန်ပြည်ထောင်စုအနေနဲ့နှစ်စဉ်အာရှပစိဖိတ်ဒေသတွင်နိုင်ငံအတော်များများနဲ့ဒေသရင်းကြီးမားတဲ့ပူးတွဲစစ်ရေးလေ့ကျင့်မှုအစီအစဉ်ဖြစ်ပါတယ်အရင်နှစ်တွေတုန်းကမြန်မာနိုင်ငံအနေနဲ့ပါဝင်ခဲ့ပေမဲ့လည်းဒီနှစ်မှာတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့ဖိနှိပ်မှုကြောင့်ရိုဟင်ဂျာမွတ်စလင်638,000ကျော်အင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရတဲ့အခြေအနေဟာဒီနှစ်စစ်ရေးလေ့ကျင့်မှုမှာမြန်မာနိုင်ငံပါဝင်မှာကိုအငင်းပွားစရာဖြစ်ခဲ့တာပါမြန်မာစစ်တပ်ကိုပြစ်မှတ်ထားပိတ်ဆို့အရေးယူမှုတွေတိုးမြင့်မှုအမေရိကန်လွှတ်တော်ကကြိုးပမ်းနေခြင်းအမေရိကန်ဥဆောင်မဲ့ဒေတာရင်းစစ်ရေးလေ့ကျင့်မှုမှာမြန်မာစစ်တပ်ကိုယ်စားလှယ်တချို့ပါဝင်မှာကိုဒီမိုကရက်ရော Republican Party နှစ်ရက်လုံးရဲ့ဝါရင့်လွှတ်တော်အမတ်တွေကဝိုင်းဝန်းကန့်ကွက်ခဲ့ကြတာပါRepublican အထက်လွှတ်တော်အမတ် John McCain ကလည်းအခုလိုလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုကျူးလွန်ခဲ့တဲ့မြန်မာစစ်တပ်ကိုဖိတ်ခေါ်ပြီး American စစ်တပ်နဲ့အတူစစ်ရေးလေ့ကျင့်တာမျိုးမပြုလုပ်သင့်ကြောင်း AP သတင်းဌာနကပြောပါရယ်။အလားတူအောက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီမှ American နဲ့မြန်မာစစ်တပ်ဆက်ဆံရေးကန့်သတ်ဖို့အဆိုဥဆောင်တင်သွင်းခဲ့တဲ့ Democrat အောက်လွှတ်တော်အမတ် Patrick Leahy ကလည်းနိုင်ငံတကာဥပဒေကိုပြောင်ပြောင်တင်းတင်းချိုးဖောက်နေတဲ့သူတွေကိုပြစ်ဒဏ်ကကင်းလွတ်ခွင့်ပေးတဲ့ချင်းမြင့်မှုမျိုးမလုပ်တင်ကြောင်းပြောပါရယ်အမေရိကန်နိုင်ငံသားဌာနအရှိအာရှရေးရာပြောခွင့်ရကတီနာအဒမ်စ်ကတော့အမေရိကန်ဥဆောင်တဲ့ရွှေမွေဟောက်စစ်စင်ရေးမှာမြန်မာစစ်တပ်ကိုယ်စားလှယ်3ဦးကိုလေးလာသူအစ်စ်အနေနဲ့လူသားချင်းစာနာမှုဆိုင်ရာအထောက်အကူပေးတဲ့လုပ်ငန်းတွေတဘာဝဘေးအန္တရာယ်ကယ်ဆယ်ရေးလုပ်ငန်းတွေအတွက်ဒေတာရင်းမှာပူးပေါင်းပြီးထိထိရောက်ရောက်ကူညီဆောင်ရွက်နိုင်ရေးထိုင်းနိုင်ငံကဖိတ်ခေါ်ခဲ့တာဖြစ်ကြောင်း VOA ကိုပြောပါရယ်။ဒါအပြင်အခုလိုလူသားချင်းဆိုင်ရာနဲ့တဘာဝဘေးအန္တရာယ်ကယ်ဆယ်ရေးအစီအစဉ်တွေမှာမြန်မာအရာရှိတွေကိုဖိတ်ခေါ်ဖို့ဆုံးဖြတ်ချက်ဟာဒေသဆိုင်ရာသတင်းအချက်အလက်ဖလှယ်ရေးမြင့်တင်ဖို့အမေရိကန်အစိုးရရဲ့စိတ်ဝင်စားမှုကိုရောင်းပြန်ဟန့်နေကြောင်းကတီနာအဒမ်စ်ကပြောပါရယ်
။ The United States supports regional initiatives that build capacity to cooperate in saving lives during natural disasters.
တဘာဝဘေးအန္တရာယ်ကြာရောက်နေခြင်းအသက်ကယ်ဆယ်ရေးမှပူးပေါင်းဆောင်ရွက်မှုစွန့်ရည်မြင့်တင်ဖို့ဒေတာရင်းအစီအစဉ်ကိုအမေရိကန်ပြည်ထောင်စုကထောက်ခံပါတယ်။ဒေတာရင်းနိုင်ငံတွေအားလုံးအတွက်တဘာဝဘေးအန္တရာယ်ဟာလက်တွေ့ရင်ဆိုင်ရတဲ့ကံကြမ္မာဆိုးတစ်ခုဖြစ်ပါတယ်။မြန်မာနိုင်ငံဆိုရင်လည်းမလွတ်ပါဘူး2008ခုနှစ်နာဂက်ဆိုင်ကလုန်းမုန်တိုင်းကြောင့်ခက်မှန်းကြီးလူပေါင်းသသိန်းကျော်အသက်ဆုံးရှုံးခဲ့ရတာပါ
ပင်နဂွန်စစ်ဌာနချုပ်ပြောခွင့်ရမရိန်ဒူပိုမူကြီးခရစ်စတိုဖာလိုဂန်ကလည်းရွှေမွေဟောက်စီရင်လေ့ကျင့်မှုအတွက်မြန်မာစစ်တပ်ကိုယ်စားလှယ်တွေကိုထိုင်းနိုင်ငံကဖိတ်ကြားခဲ့တာဖြစ်ကြောင်းသတင်းဌာနတွေကတုံ့ပြန်ပြောကြားခဲ့ပါတယ်ဒါပေမဲ့လည်းလူခွင့်ရေးချိုးဖောက်မှုတွေအတွက်နာမည်ဆိုးထွက်နေတဲ့မြန်မာစစ်တပ်ကိုဒေတာရင်းစီရင်လေ့ကျင့်မှုမှာပူးပေါင်းပါဝင်ဖို့ဖိတ်ခေါ်မှုဟာမှန်ကန်တဲ့လုပ်ရမဟုတ်ဘူးလို့ HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ရဲ့ပြောခွင့်ရ John Sipton က VOA ကိုပြောပါတယ်
The government of Thailand invited Burma, but the United States government.
ထိုင်းဆိုရပါမြန်မာစစ်ရောက်ကိုဖိတ်ခေါ်ခဲ့တာဆိုပေမဲ့အမေရိကန်ပြည်ထောင်စုကဒီစီအေးလေ့ကျင့်မှုအတွက်ကုန်ကြစည်အများဆုံးကိုကြားခံတာဖြစ်ပါတယ်။ဒါတော့မြန်မာစစ်တပ်အရာရှိတွေကိုဖိတ်ခေါ်တာမျိုးမလုပ်ဘူး။အမေရိကန်ဆိုရအနေနဲ့ထိုင်းဆိုရကိုမေတ္တာရက်ခံနိုင်ပါတယ်။ဒီအတွက်ထိုင်းနိုင်ငံကြောင်းဆိုတဲ့အကြောင်းပြချက်ကတော့မှန်ကန်မှုမရှိပါဘူး။
ဒါ့အပြင်ရခိုင်ပြည်နယ်မှာပြစ်မှုတွေနဲ့လူသားတို့ပေါ်ရာဇဝတ်ကျူးလွန်ထားတဲ့မြန်မာစစ်တပ်ကိုကိုစားပြုမဲ့အဖွဲ့ကိုမြန်မာအစိုးရကဆီလွတ်မဲ့ကိစ္စဟာလုံးဝလျော်ကန်မှုမရှိဘူးလို့လူခွင့်ရေးအဖွဲ့တွေကမြင်ကြောင်း John Sipton ကဆိုပါတယ်။ရွှေမွေဟောက်စစ်စင်ရေးကိုထိုင်းနိုင်ငံမှာ February 23ရက်နေ့ကနေ23ရက်နေ့အထိပြုလုပ်မှာဖြစ်ပြီး2018ခုနှစ်စီရေးလေ့ကျင့်မှုစီစဉ်မှာပါဝင်မဲ့ဒေတာရင်းနိုင်ငံစုစုပေါင်း29နိုင်ငံထဲမှာမြန်မာအပါအဝင်လေ့လာတဲ့နိုင်ငံပေါင်း20ပါဝင်မှာဖြစ်ပါတယ်ရှင်